ခံချက်ပေးဖို့ထိရောက်တဲ့လုံခြုံရေးအစီအမံတွေတိုးမြှင့်ဆောင်ရွက်ပေးပါလို့ရခိုင်ဒေသခံတွေလွတ်တော်နဲ့ရခိုင်အရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ဒီကနေ့မနက်ပိုင်းကစပြီးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့လို့အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခသူတွေဒုက္ခသည်တွေကိုတာဝန်ရှိသူတွေကနေရရင်းကိုပြန်လဲပို့ဆောင်ပေးနေပြီဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလ9ရက်နေ့မနက်ပိုင်းကစခဲ့တဲ့မောင်းတော်မြို့နယ်ဘူးသီးတောင်မြို့နယ်ရသေးတောင်မြို့နယ်တွေမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်တွေကြောက်တော်နဲ့မြောက်ဦးမြို့နယ်တွေကိုခိတ္တနေရဲ့စွန့်ခွာလာကြတဲ့ဒုက္ခသည်တွေကိုရခိုင်ပြည်နယ်အစိုးရကဒီကနေ့စနေနေ့အောက်တိုဘာလ29ရက်နေ့မနက်9နာရီကနေစလို့စစ်တွေမြို့ကနေနေရဲ့အသီးသီးကိုရေရင်နဲ့ပြန်လည်ပို့ဆောင်ပေးနေပြီဖြစ်ပါတယ်အခုလိုမျိုးနေရဲ့ရင်းကိုပြန်ပို့ခံရတဲ့ဒုက္ခသည်တွေရောရခိုင်ပြည်နယ်တွင်းကဒေသခံပြည်သူတွေရဲ့လုံခြုံရေးအတွက်ရေရှည်အာမခံချက်ပေးဖို့ထိရောက်တဲ့လုံခြုံရေးအစီအမံတွေတိုးမြှင့်ဆောင်ရွက်ပေးပါလို့ရခိုင်ပြည်နယ်ရသတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝီကပြောပါတယ
်ရခိုင်ဒေသမှာပေါ့နော်တကယ်လည်းအနေရတော်တော်များပါတယ်အဲ့ဒီကြောင့်ဒီလုံခြုံရေးအတွက်ကိုပေါ့နော်ဥပမာတက်မတော်ပေါ့တက်မတော်ကများများဆဆနဲ့အခုအချိန်လိုတာဝန်ယူသလိုဥပမာရေတက်ပေါ့ရေတက်ဆိုရင်လည်းအခုပင်တွေကင်ဆာတခြားကိုရှာထားပါတယ်အတီတို့ရသတောင်မြို့နယ်ကိုးတဲ့ခေါင်းကျော်မှာလည်းအခုလိုပဲအကျန့်ဖက်မှုဖြစ်တော့အချိန်မှာအန်ဒီတို့ golden ကောက်ကိုရောက်တယ်ရောက်တဲ့အခါအဲ့ဒီ golden ကောက်ပင်လေကင်ဆယ်ရှိပါတယ်အဲ့ဒီပင်လေကင်ဆယ်မှာဆိုရင်ရခိုင်တိုင်းရင်းသားတွေရောပင်လေတွေရောငါဖန်ထွက်တယ်ပေါ့နော်ဒါပေမဲ့အခုအချိန်မှာဒီအကျန့်ဖက်ဖြစ်ပြီးနောက်ပိုင်းကိုငါဖန်လေတွေလည်းမထွက်ရတော့ဘူးနောက်တစ်ခါဒီတိုင်းရင်းသားတွေလည်းအပြင်ကိုထွက်ပြီးငါမချရတော့ဘူးပေါ့နော်ဒီတက်ကင်းလေးတွေတော်တော်ရှထားတာတွေ့ရတဲ့အတွက်ဘာပဲဖြစ်ဖြစ်ဒီဟာတွေမယုံဖို့အရေးကြီးပါတယ်အခုလောလောဆယ်မှာတည်ငင်နေဆိုပေမဲ့နောက်ပိုင်းမှာမဖြစ်လာနိုင်ဘူးလေမပြောနိုင်ဘူးဒါကြောင့်ရခိုင်ပြည်မှာလည်းဒီအစိုးရအနေနဲ့လည်းဒီပြည်သူတွေရဲ့အသက်အန္တရာယ်ကိုကာကွယ်ဖို့အတွက်တော့လုံခြုံမှုရှိတဲ့တက်မတော်တို့နေသားဆောင်တက်ကိုလည်းလုံလုံလောက်လောက်ရှာပေးသင့်တယ်လို့လည်းမြင်ပါတယ်ရှင့်
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့လို့စစ်စင်ရေးနယ်မြေအဖြစ်သတ်မှတ်ခံထားရတဲ့ရခိုင်ပြည်နယ်တွင်းကဒုက္ခသည်တွေကိုကျေးရွာတွေအထိလိုက်ပြီးကူညီထောက်ပံ့ပေးနေတဲ့လူမှုအဖွဲ့အစည်းတွေကတခုဖြစ်တဲ့ Winlet Foundation ကဒါရိုက်တာကိုစောစောထွန်းကလည်းပြည်သူတွေအနေနဲ့အခုအချိန်မှာတော့ဒေတာတွေမှာတက်ကတာဝန်ယူထားပေမဲ့ရေရှည်လုံခြုံရေးဘလောက်အာမခံချက်ပေးနိုင်မလဲဆိုတဲ့အပေါ်စိုးရိမ်နေစေအနေထားဖြစ်တယ်လို့ပြောပါတယ်
တို့ကတော့ဒီမောင်းတော်မျိုးနေပေါ်အောင်တမီတို့နောက်ပြီးတော့ခမောင်းစိတ်တို့အဲကြောင်နှဖီတို့အဲ့လိုမျိုးရော်တွေပေါ့လေဒီမောင်းတော်နဲ့ဒီဘင်္ဂလားဒေ့ရှ်နဲ့ကုန်းတွင်းပိုင်းဆက်တဲ့နေတဲ့ဣရိယာတဝိုက်ကရော်တွေပေါ့အဲဒါအခုနောက်ဆုံးတစ်ခေါက်ပေါ့နော်လက်ရှိမှာစစ်တပ်ကလည်းပဲလုံခြုံရေးကိုယူပြီးတဲ့ခါကျတော့ဟောတော်တော်အတက်အခုအထိပေါ့နော်လုံခြုံရေးအနေနဲ့တော့ရှိနေပါတယ်ခင်ဗျာဒေသခံတွေစိုးရင်တာကအခုတက်ကချင်းလေးလုပ်ပြီးတော့တက်ကတဲစုကောတော်တဲ့အချိန်မှာနဂိုရှိနေတဲ့ဒီနေမြခင်ရေးတွေအနေနဲ့ဘလောက်ထိများသူတို့ကိုလုံခြုံပြနိုင်မလဲပေါ့လေအဲဒီအပေါ်မှာတော့စိုးရင်မူကတော့တချို့ရှိနေတော့မှာပဲ
ရခိုင်ပြည်နယ်တွင်မှာတရားဥပဒေစိုးမိုးမှုရှိဖို့ကအရေးကြီးဆုံးဖြစ်တယ်လို့ဒေသတွင်မှာလုံခြုံရေးတာဝန်ယူထားတဲ့စစ်တပ်အပါအဝင်လုံခြုံရေးအင်အားစုတွေရဲ့ကင်တွယ်ဖြည့်ရှင်းမှုကလည်းပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်လို့ရခိုင်မျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူအောင်ကလည်းပြောပါတယ
်နေရင်ပြန်ပို့တာမပို့တာထက်ဆိုင်ရင်ရှိနေတဲ့လူတွေပေါ်ပါပေါ့နော်ဘလောက်လောက်ကျွန်တော်တို့ဒီလက်ရှိအစိုးရအနေနဲ့ကိုပြည်သူကိုဘယ်လောက်လောက်ကာကွယ်နိုင်တယ်လဲနောက်ပြီးတော့ဒီရှိနေတဲ့ဒီတိုင်းရင်းသားဒေသခံပြည်သူတွေပေါ်ဘယ်လောက်ကာကွယ်နိုင်တယ်လဲနောက်ပြီးတော့ဒီတပ်မတော်ပေါ်မှာကဘယ်လောက်အားကညောင်းပြီးဘယ်လောက်စီမံခန့်ခွဲနိုင်တယ်လဲဆိုတဲ့အချက်တွေကကျွန်တော်တို့အဓိကကြားတယ်လို့ကျွန်တော်မြင်တယ်ဒီအချက်တွေကိုအဓိကပေါ်ဆောင်နိုင်မှသာလျှင်တရားဥပဒေစိုးမိုးမှုကိုအဓိကဆောင်ရွက်နိုင်မှာဖြစ်တယ်ကျွန်တော်တို့မြင်တာကဒီလိုတရားဥပဒေစိုးမိုးမှုကိုပေါ်ဆောင်နိုင်မှသာလျှင်ပေါ့နော်ကျွန်တော်တို့လုံခြုံစိတ်ချရတဲ့အနေအထားတစ်ခုကိုရောက်ရှိနိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်နောက်တစ်ခုကလည်းတစ်ဖက်ကဝင်ရောက်လာတဲ့အကြမ်းဖက်သမားတွေဖြစ်တယ်တစ်ဖက်နိုင်ငံမှာခိုးလုံတယ်ပြေးတယ်လွားတယ်နောက်ပြီးအချိန်ခါသိရင်ဒီဘက်ကဝင်ရောက်တဲ့ကိစ္စတွေဖြစ်နေတဲ့တကြောင်ကျွန်တော်တို့အနေနဲ့အဓိကတစ်ဖက်နိုင်ငံနဲ့လည်းပန်ဒမန်ရေးနားလည်မှုကိုပြီးဆောက်ပြီးတော့ပေါ့နော်ဒါအကြမ်းဖက်ကြီးတောင်းမြစ်တွေကိုကျွန်တော်တို့အနေနဲ့အမြင့်ကရှေမုံသိမ့်တယ်အမြင့်ကဆိုင်ပြည့်သိမ့်တယ်ဒါမှသာလေလုံခြုံစိတ်ရှားတဲ့အနေအထားတစ်ခုကိုကျွန်တော်တို့ရောက်မယ
်ရခိုင်ပြည်နယ်တွင်မှာဒေသတွင်းလုံခြုံရေးတာဝန်ယူထားတဲ့တပ်ဖွဲ့ဝင်တွေကိုအဓိကပြစ်မှတ်ထားလူအင်အားသုံးတိုက်ခိုက်ခဲ့တဲ့အပေါ်ဒေသခံပြည်သူတွေမှလည်းထိတ်လန့်နေကြပြီးဒေသတွင်းလုံခြုံရေးတည်ငြိမ်ရေးအပေါ်စိုးရိမ်မှုတွေရှိနေစေဖြစ်ပါတယ်လက်တလုံးမှာတော့ရခိုင်ပြည်နယ်တွင်နယ်မြေဒေသတည်ငြိမ်အေဂျင်စီနဲ့လုံခြုံရေးအတွက်စစ်တပ်အင်အားတွေဖြည့်တင်းထားပြီးနယ် ရဲလုံကြုံရေးတွေပူပေါင်းပြီးတော့နယ်မြေလုံကြုံရေးကိုအရှိန်အဟုန်မြင့်ဆောင်ရွက်နေတယ်လို့ရခိုင်ပြည်နယ်အစိုးရဘက်ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့ပဋိပက္ခတွေမှန်မှန်ကန်ကန်သိရှိနိုင်မှုအတွက်နိုင်ငံတကာအဖွဲ့တွေကိုအကန့်အသတ်မရှိဝင်ရောက်ခွင့်ပြုဖို့နဲ့တမာသမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ကိုလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ မကကပြောကြားနေတာဖြစ်ပါတယ်ရှင်။